Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1695 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှင်္ဂလာပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရှိလာတဲ့ကြံအမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစီးလေးချင်းမဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နေတယ်ဆိုပြီးမြောက်ကိုရီးယားကသတိပေးပါတယ်အိန္ဒိယနိုင်ငံစီဝိုင်းချက်ချမွန်ပိုင်းမြို့မှာဒီကနေ့ဒေသတိုက်တလုံးပြူချာကနေလူလေးဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီရဲ့လူတွေလည်းအပျက်စီးတွေချပိတ်မိနေပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုအောင်ဆွေနဲ့တူညီပြသွားမှာပါ
ကောင်းပါပြီရှင်ကီရင်စစ်ပွဲတွေရစဲရင်းနဲ့ငင်းငင်းရဲ့အတွက်လှူရှာသူမှုတွေရင်ဆိုင်နေရတဲ့လက်ရှိအခြေအနေဘယ်လိုရှိပါသလဲ
။ကြားဆက်ဆိုင်ရတယ်ပေါ့နော်။အရင်ကတည်းကစစ်အာဏာရှင်စနစ်မှာတမကြမ်းဆဲပဲနဲ့ဒီအရသာဆိုရဆက်လာတဲ့အချိန်မှာတမကတော့ကိုကြားဆက်ဖိုင်နေပြရတယ်။ပြီးရရန်ကုန်မလေးမှာဆင်းနေစားပြီးတဲ့ activities တွေလည်းပေါ့နော်။ဒီမှာစပေါ်နေတဲ့ကြားဆက်ရပြရတယ်။ဆိုတော့ကဒီလို
ကချင်လူငယ်ဆိုင်းနုပန်ပြောသွားတာပါရှင်။တခါမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေး NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းလိုက်တဲ့တဲ့တင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြိုးပမ်းနေတဲ့ပူးပေါင်းကော်မတီရဲ့အခက်အခဲတွေကိုကြားဖို့ရှိပါတယ်။တခါနျူကလ িয়ার အရေးကြောင့်အမေရိကန်အီရန်လက်ရှိတင်းမာမှုတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကနာဆင်ရမှာပါ။အခုရင်ဆုံးတော့ဒီကနေ့ညပတ်ထိပ်တန်းရောက်တဲ့တွေကိုကောင်းလင်းဦးနဲ့အကွန်အောင်တို့ကပြောပြပေးပါအောင်ရှင
်။ရှိလာတဲ့ချိန်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစီးလေးချင်းမဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နေကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စီးလေးချင်းမဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ပြီးခဲ့တဲ့နှစ်ထဲဆင်ကူနိုင်ငံကထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်ရောက်ကြောင်းလဲမြောက်ကိုရီးယားနိုင်ငံကြီးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဘူတင်အေဂျင်စီကဒီနေ့ပဲဖော်ပြလိုက်တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုကြည့်ပြီးအလုပ်ဖွဲ့တွေကဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လဲမြောက်ကိုရီးယားနိုင်ငံကြီးဌာနပြောခွင့်ရသူတူကိုအမိမဖော်ပဲကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကြီးကစစ်မဲ့ဆုံးမှာသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတွေခေတ္တတွေ့ဆုံခဲ့ပြီးတဲ့နောက်အလုပ်ဖွဲ့တွေကဆွေးနွေးကြဖို့သဘောတူခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေရှုတ်ဖို့ရည်စီစဉ်နေတဲ့ပတ်သက်လို့ဖေဖော်ဝါရီလတဲ့ဗီယက်နမ်နိုင်ငံကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတွင်သဘောတူညီမှုမရခဲ့ပဲဖြစ်ခဲ့ရပြီးတဲ့နောက်နှစ်ဖက်ကြားဆွေးနွေးမှုတွေလည်းရပ်ဆိုင်နေတာဖြစ်ပါတယ်။
အမေရိကန်လွှတ်တော်မတ်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကလူမျိုးရေးအရာမှတ်ချက်စကားပြောခဲ့တဲ့ပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့ကိုဒီမိုကရက်အများစုလွန့်ထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မဲခွဲဖို့ရှိပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတာကိုအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာခဲ့ပြီးဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တွေအနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်။တိုက်ပြည်တွင်ရွှေပြောင်းလာသူတွေကိုသူတို့နိုင်ငံကိုပြန်သွားဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့အမေရိကန်နိုင်ငံသားဖြစ်လာသူတွေကိုမုန်းတီးစေမှုကြောက်ရွံ့စေမှုတွေဖြစ်စေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာလွတ်တော်အနေနဲ့ပြင်းထန်ရှုတ်ရှားကြောင်းအဆိုပြုမှုကြမ်းမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေတိုက်ပြည်တွင်လာရောက်ခလုံးသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးထုတ်တာနဲ့အခုလိုအသားအရောင်လူမျိုးကွဲတဲ့လွတ်တော်အမတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အောက်လွတ်တော်အမတ်အီလျန်အိုမာအောက်လွတ်တော်အမတ်ဖြစ်တဲ့ဒီအလက်ဇန်ဒရီယာအိုဂစီယိုကော့ဒက်စ်အယာနာပရက်စလီနဲ့ရရှိတာတယ်လီပိုဒီအမျိုးသမီးလွတ်တော်အမတ်လေးဦးကိုသမ္မတဒေါ်နယ်ထရမ့်ကရည်ရွယ်တိုက်ခိုက်ပြောဆိုခဲ့တာပါခင်ဗျာ။
အမေရိကန်မြန်ဆိုတောင်ပိုင်းနယ်စပ်မှာခေလွန်ဝင်ရဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရမ့်ဆွေးကတားဆီးဖို့စီစဉ်နေပါတယ်။ဒီစီစဉ်ကြောင့်အမေရိကတိုက် 11 နိုင်ငံတွေကနေအိန္ဒိယမက္ကဆီကိုနိုင်ငံကတစ်ဆင့်အမေရိကန်ကိုနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေသူတွေပေါ်အထူးကရိုက်ခတ်လာနိုင်ပါတယ်။ဒီအားဖြင့်ထဏနဲ့အမိမြေလူညွေးဌာနတို့ရဲ့တင်းလာနေတုန်းကစာမျက်နှာ58မျက်နှာပါထုတ်ပြန်ကြေးအရခေလွန်ဝင်လျှောက်ထွက်နေတဲ့နိုင်ငံတစ်ခုကိုကုန်းလွှဲကနေဖျက်ဆီးပြီးအမေရိကန်ကိုရောက်လာသူတွေကိုခေလွန်ဝင်မပေးဖို့တားမြစ်ထားတာပါ။မက္ကဆီကိုနိုင်ငံနဲ့နယ်စပ်ကနေဝင်ရောက်လာသူရေထွက်တိုးလာနေပြီးဒီထဲမှာခေလွန်ဝင်ပေးနေသူအနေချင်းသာပါဝင်နေကြောင်းလဲရှေ့နေချုပ်ဝီလျံဘာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ခေလွန်ဝင်ပေးဖို့အရေးချင်းမဖြစ်သူတွေအများပြားကခေလွန်ဝင်ရဖို့တောင်းခံနေတာလူမျိုးကြီးချက်ရေးစနစ်အတွက်အမဲဆက်ဖြစ်သလိုစာနာမှုနဲ့ခေလွန်ဝင်ပေးရမယ့်ရည်ရွယ်ချက်ကိုထိခိုက်စေပြီးလူမောင်ခွင့်မှုပြဿနာကိုအားပေးရရောက်တယ်ဆိုပြီးတော့လဲရှေ့နေချုပ်ကပြောဆိုထားတာပါ။
အမေရိကန်နဲ့ဆွေးနွေးညှိနှိုင်းဖို့အီရန်နိုင်ငံကဆန္ဒရှိပေမဲ့အီရန်ပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖိရှားပေးဖို့လိုအပ်ကြောင်းနိုင်ငံခြားရေးဝန်ကြီးဂျာဗက်ဇာရစ်ကပြောဆိုလိုက်ပါတယ်။2015ခုနှစ်အီရန်နိုင်ငံနျူကလ িয়ার သဘောတူညီချက်ကနေနှုတ်မထွက်ခင်2019ခုနှစ်မှာပဲအမေရိကန်ကတံခတ်မှုတွေချမှတ်ခဲ့တာပါ။နိုင်ငံတကာသဘောတူညီချက်အရအီရန်ကနျူကလ িয়ার တပ်ဆင်ထုတ်လုပ်မှုကိုလျှော့ချပြီးအပြန်အလှန်အနေနဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားတို့ကတံခတ်မှုတွေကိုလျှော့ချပေးရမှာဖြစ်ပါတယ်။တံခတ်မှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်ဆွေးနွေးဖို့လမ်းပွင့်သွားမှာဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးက NBC News ရုပ်မြင်သံကြားနဲ့တနင်္လာနေ့ကမီးမြန်းခဲ့မှာပြောဆိုလိုက်တာပါကုလသမဂ္ဂမှအစည်းအဝေးတက်ဖို့နယူးယောက်မြို့မှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ဟာသံတမန်ရေးနည်းလမ်းတွေကိုစွန့်ပြေးပြီးသဘောတူညီချက်ကနေနှုတ်ထွက်သွားတာဖြစ်ကြောင်းလည်းပြောပါရယ်အီရန်နဲ့ရံပက်ဖြစ်တဲ့ Saudi Arabia Arab Sofa များပြည်ထောင်စု UAE တို့ကိုဒေါ်လာသန်းပေါင်းထောင်ချီတန်ဖိုးရှိတဲ့လက်နက်တွေကိုအမေရိကန်ကရောင်းချတာဟာဒေတာရင်းတင်မာမှုတွေကြီးထွားလာစေသလိုအီရန်နိုင်ငံရဲ့ပယ်ရင်တက်မီဆိုင်းတုံးအစီအစဉ်ပေါ်ချိန်ချရာရောက်ကြောင်းလည်းပြောဆိုခဲ့ပါရယ်ဒီချိန်ထဲမှာပဲအီရန်နိုင်ငံနျူကလ িয়ার အရေး2015နိုင်ငံတကာသဘောတူညီချက်အရလိုက်နာရမယ့်ကိစ္စတွေကိုရှင်းချသွားမယ်အကြောင်းအီရန်အုပ်ဆောင်အယာတိုလာအာလီခါမေနီကဒီနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 639များလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမိုက်မီတာ190 kHz 1595ကနေပြောထုတ်လည်ပေးနေပါရှင
်။ View American အသံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံစီးပွားရေးချက်ချာမွန်ဘိုင်းမြို့မှာဒီကနေ့လေးသက်တိုက်တလုံးပြိုကျတာကလူလေးဦးထဲမှာနေတည်ဆုံးပြီးဒါဇင်နဲ့ချီတဲ့လူတွေလည်းအပြစ်စီးရေးချာမှာပိတ်မိနေပါတယ်။ပြစီအောင်ပြိမိနေသူတွေကိုတော့အရေးပေါ်ကစေးဝင်နေတဲ့မိသက်သမားတွေကကဲထုံးနိုင်မှုကြိုးစားနေကြတာပါ။ကွေကောက်ရှုပ်ထွေးပြီးလူတွေနဲ့ချက်သိနေတဲ့လမ်းတွေထဲမှာအရေးပေါ်ကစေးဝင်နေတဲ့ဟာကားတွေကိုထားခဲ့ပြီးခြေရင်သွားရောက်အကူအညီပေးနေကြပါတယ်။စေနာဝင်နဲ့ကစေးကြီးတွေကလည်းအပြစီတွေကိုလက်ပလာနဲ့ဝိုင်းဝန်းဖယ်ရှားပေးနေကြတာပါ။ကလေးငယ်တယောက်နဲ့အမျိုးသမီးတူပါဝင်ကဲထုံးနိုင်တဲ့အနေချင်းကိုတော့အစာအုပ်ပြုချပြီးနိုင်ပိုင်းတွင်မှာပဲစေယုံကိုပို့ပေးခဲ့ရပါတယ်။မဟာရာစတာပြည်နယ်ဝန်ကြီးချုပ်ဒေါဗန္ဒရာဖာရနာဗက်စ်ကတော့ပြူကျတဲ့အဆောက်ကတတန်း100လောက်ရှိနေပြီးမိသားစု15စုလောက်နေထိုင်နေတာလို့သတင်းတောက်တွေကိုပြောဆိုခဲ့တာပါပြူကျမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ
်ဖိလစ်ပိုင်နိုင်ငံမှာမူရီစေဝါတိုက်ဖြတ်ရေးအတွက်တင်းတင်းတန်းတန်းနှိမ့်နေကြတာတွေကိုကုလသမဂ္ဂလူခွင့်ဒီစုံစမ်းဖို့ဖိအားပေးရမှာဥဆောင်ပါဝင်မှုအတွက်အိုက်စ်လန်နိုင်ငံနဲ့ဒီတန်တမန်ဆက်ဆံဖြစ်တော့ဖို့စဉ်းစားနေကြောင်းဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကပြောလိုက်ပါတယ်။သမ္မတဒူတာတေးရဲ့မူရီစေဝါနှင်းနှင်းအစည်းအဝေး2016ခုနှစ်ကစခဲ့ရမှာရဲတွေရဲ့လက်ချက်နဲ့ဥပဒေမဲ့တပ်ဖြတ်ခံရမှုဖမ်းဆီးမှုအစာပြောက်မှုတွေရှိခဲ့တဲ့ပေါ်စုံစမ်းစစ်ဆေးဖို့လူခွင့်ကောင်စီကထောက်ခံမဲ့ဆက်ရှင်မဲ့ကန့်ကွက်မဲ့ဆက်လိမ့်မယ်နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုခဲ့တာပါလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာပြည်သူတွေကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့အချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုအပေါ်အထင်သေးအမြင်သေးနဲ့ပြုမှုတွေလုပ်ရဖြစ်ကြောင်းသမ္မတရဲ့ပြောခွင့်ရသူဆယ်ဗီဒေါပနယ်လူကမနေ့နောက်ပိုင်းမှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါရယ်။မူရီစေဝါနေနေမှုအစီအစဉ်ပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတော့သမ္မတဒူတာတီကဒေါ်လာတကြီးတုံ့ပြန်လေးရှိပါရယ်။မူရီစေဝါနေနေမှုအပေါ်ကနအူးစုံစမ်းစစ်ဆေးဖို့နယ်သာလန်နိုင်ငံဒီဟိတ်မျိုးကနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ပြီးခဲ့တဲ့နှစ်ထဲဆုံးပြတ်ခဲ့တဲ့အတွက်လည်းအဖွဲ့ဝင်အဖြစ်ကဒီနေ့စာမျက်နှာမှာပဲနှုတ်ထွက်လိုက်ပါရယ်။သမ္မတဒူတာတီအဆွေအားကတော့မူရီစေဝါမောင်ကိုသူတွေနဲ့ရက်တက်ပွဲကြားအပြန်အလှန်ပြစ်ခတ်မှုတွေအတွင်းလူပေါင်း6600တိစုံကြောင်ပြောဆိုထားပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့လူပေါင်း28000လောက်အထိတိစုံကြောင်ပြောဆိုထားပါရယ်။
အိန္ဒိယပိုင်ကက်ရှမီးယားဒေသမှာအကြမ်းဖက်တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားစစ်ဖြစ်လို့နေပါအခြေအနေတင်းမာခဲ့ရကလက်နက်ချီဖိတ်ထားတဲ့အရက်ဖက်လေကြောင်းပြန်သန်းမှုတွေကိုပါကစ္စတန်နိုင်ငံကပြန်ဖွင့်ပေးလိုက်ပါပြီ။အရက်ဖက်လေရင်အားလုံးပြန်သန်းခွင့်ပြုလိုက်ပြီးဖြစ်ကြောင်းပါကစ္စတန်လေကြောင်းအဏာရင်ဖွဲ့ကဒီနေ့ပဲကြေညာလိုက်တာပါ။အရက်ဖက်လေကြောင်းပြန်သန်းမှုတွေပိတ်လိုက်တဲ့အတွက်နိုင်ငံတကာခီးစဲတွေနဲ့ကုန်တင်လေကြောင်းလမ်းခီးစဉ်ရာနဲ့ချီခက်ခဲတွေလည်းကြုံခဲ့ရပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသမှာအိန္ဒိယပြည်သူစစ်40တေဆုံးခဲ့ရတဲ့အထက်ခံဘုံခွဲတက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်ပိုင်းဖေဖော်ဝါရီလထဲမှာပဲပါကစ္စတန်ကလေကြောင်းပြန်သန်းမှုတွေကိုကန့်သတ်လိုက်တာပါ။အကြမ်းဖက်တက်ခိုက်မှုတွေနောက်ပိုင်းမှာတော့ပါကစ္စတန်ခြေဆိုင်ဂျာရှိမိုဟာမက်စစ်သွေးရှာအုပ်စုကသူတို့တစ်ချက်ဖြစ်နေကြေညာခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်စပ်ဖြတ်ကျော်ပြီးလေကြောင်းတက်ခိုက်မှုတွေလည်းကြုံခဲ့ရတာပါ။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြား1984ခုနှစ် ဲ့ဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုတွေအငင်းပွားရာကဖြစ်ခဲ့တာပါလွန်ခဲ့တဲ့နှစ်ပေါင်း90ကနောက်ဆုံးစစ်ပွဲပြီးမှတော့နျူကလ িয়ার နဲ့ပါဝင်အပြိုင်ဆိုင်စစ်ရင်ရာတိဆောက်လာတာကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေကနျူကလ িয়ার စစ်ပွဲဖြစ်ဦးတည်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်
HIV virus နဲ့ဆက်ဆက်ပြီးတော့တည်ဆုံတဲ့နှုတ်အားမနစ်ခတဲ့စာရင်9,000ဝန်းကျင်အထိကျဆင်းသွားတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။2010ရုံးကထက်စာရင်33ရာခိုင်နှုန်းလောက်အထိကျဆင်းသွားတာလို့လည်းပြောပါတယ်။ဒါအပြင်လည်းရောဂါတိုက်ဖျက်ရေးရမုံငွေနည်းလာတာကြောင့်ဒီရောဂါတိုက်ဖျက်ရေးတွေကဘာဝမ်းကျိုးပန်းဆောင်ရွက်ချက်တွေတန့်လာတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးပါတယ်။လက်ရှိအဖြစ် HIV ရောဂါပိုးရှိတဲ့လူနာဟာကဘာတဝမ်း 39.9 တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးမှတ်တမ်းအရဆိုရင် 23.3 တန်းသာယောဂကုသရေး ART စေရရှိထားတယ်လို့ UNH အဖွဲ့ရဲ့နှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြပါရတယ်။1990ခုနှစ်အလယ်ပိုင်းကာလ H ယောဂအဆိုးဆုံးအခြေအနေဆိုင်ရင်တိုးတက်အောင်မြင်ဖြစ်ထွန်းမှုတွေအတော်ရှိတာကိုတော့အစည်းအဝေးခန်းစာကထောက်ပြထားပါရတယ
်။ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်တွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွှမ်းမြောက်ရေးအတွက် NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းတဲ့အပေါ်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုးဆိုပါတယ်။လက်ရှိအစိုးရတည်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးကိစ္စနဲ့တရားရင်ဆိုင်နေရသူတွေအများပြားရှိနေတယ်လို့လှုပ်ခွင့်ရေးလှုပ်ရှားမှုတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်ဥပဒေပြင်ဆင်ချက်တွေလုပ်ဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုကောင်းစာဟင်းကတင်ပြထားပါတယ်ရှင်။
Republican နဲ့ Democratic Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံကယုံကြည်ချက်ကြောင့်အချင်းကြသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့က American အထက်လွှတ်တော်မှာတင်သွင်းခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာ American ပြည်အောင်စုရဲ့မူဝါဒအတွင်းလူ့ခွင့်ရေးနဲ့ Democracy တန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျအစိုးရထည့်သွင်းဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စီးရင်လှုပ်ရှားရေးမှာ American နိုင်ငံသားရေးဝင်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေကိုချွန်းချက်မရှိချက်ချင်းလွတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝင်ကြီးအနေနဲ့တိုက်ရိုက်ကူညီပေးဖို့စတာတွေပါဝင်ပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေတရားရင်ဆိုင်နေရသူတွေအချုပ်ခံထားရသူတွေအများအပြားရှိနေတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလက်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကိုအထူးကြိုဆိုတယ်လို့APB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအတင်းမြန်မာနိုင်ငံအတွင်းရေးမှူးဦးတည်နိုင်က VOA ကိုအခုလိုပြောပါတယ်
။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာကနိုင်ငံရေးအကျဉ်းသားတွေကဒီဆိုရလက်ထက်မှာဒီနေ့အခြေကအများဆုံးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်လာပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားတွေကအချင်းတာတွေက34ဦးရှိပြီးတော့ဒီအားလုံးပေါင်းအချုပ်ခံရတဲ့လူတွေဒါကတရားရင်ဆိုင်နေရတဲ့လူတွေအလုံးပေါင်း466ဦးထိမြင့်တက်လာပါတယ်။ဟိုအချင်းတော်တွေနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ပြည်ပနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ဟုတ်။အဲဒါဆိုပြည်ပြတဲ့လက္ခဏာဆိုလို့ရှိရင်တလားထဲမှာ96ဦးဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားမျိုးရှိလာတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးတကြွလှောက်ရှားသူတွေလူခွင့်ရေးလှောက်ရှားသူတွေအတွက်မရှိတင်တော်တဲ့ပုံမှန်တွေကိုအများဆုံးဖျက်သိမ်းတာမျိုးပြင်ဆင်တာမျိုးပြုလုပ်ဖို့လိုတယ်လို့ဥတည်နိုင်ငံကပဲဆက်ပြောပါတယ်။လက်ရှိအဖြစ်ဆိုရင်လည်းနိုင်ငံရေးအကျဉ်းသားဆိုရဲဝေါ်ဟာရတမတ်မှုမှာကိုအာဏာပိုင်တွေအာဏာရပါတီအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကြားသဘောထားကွဲတာတွေရှိနေတာပါ
။ပုံမှန်ဒီ18 19 20 500 500ခောက်ကွေးလို့66လို့တရကဒီ30လို့ဒီအဲ့ဒါလေးကလူကိုရလှောက်ရှားတဲ့လူတွေလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပိတ်ပင်နဲ့ဒီဥပဒေတွေဖြစ်လာတယ်လို့ပြောလို့ရပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနေတဲ့အစိုးရသစ်တရဲ့အနေနဲ့လူခွင့်ရလှောက်ရှားသူတွေနိုင်ငံရေးတကြွလှောက်ရှားသူတွေငြင်းငြင်းစွာဆန္ဒပြတာတွေကိုဖန်ဆီးအရေးယူတာတွေမရှိသင့်တော့ဘူးလို့နိုင်ငံရေးတကြွလှောက်ရှားသူမခင်လေးကအခုလိုပြောပါတယ်။
အဲ့လိုနိုင်ငံရေးစဉ်းစားတွေကတော့ဒီလိုများနေတာကတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားနေတဲ့အခါမှာတော့ဒါကမဖြစ်တဲ့ကိစ္စတစ်ခုပေါ့လေဆိုတော့ကျွန်တော်တို့ကလည်းနိုင်ငံရေးနဲ့ပတ်သက်တဲ့ဒီလွတ်လပ်စွာပေါ့ဒီဆန္ဒပြတယ်ဘယ်သူမှမထိခိုက်စေပဲပေါ့နော်ရုံရင်စံတန်းတဲ့ဟာတွေအနေဖြစ်စေမဲ့ဟိုဟာမျိုးတွေကို ဆုံးဆောင်တဲ့ဟာမျိုးမဟုတ်ဘဲနဲ့လူလက်ဆာဆန္ဒပြခွင့်အစီအစဉ်လွှဲလှယ်ခွင့်ရောကျွန်တော်တို့ကအပြည့်အဝအားပေးတယ်ဆိုတဲ့အတွက်ဒီလိုမျိုးတွေနဲ့ဆန္ဒပြခံဟိုဖန်စီထိန်ထိန်ခံရတဲ့သူတွေတော့အများဆုံးတို့ပေးစီခြင်းနဲ့ဆန္ဒရှိပါတယ
်။ဘာမှ political pressure assistant အလို့အမိပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီစားဆောင်ရေးဥပဒေမူကြမ်းကို American Outlook တော်နိုင်ငံခြားရေးကော်မတီရဲ့အာရှပစိဖိန်နဲ့နျူကလ িয়ার ပြန်ပွားရေးဆက်ကော်မတီဝင်ဖြစ်တဲ့မီချီဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်ဒရီလီဗင်နဲ့မီဇိုရမ်ပြည်နယ်ရီပပလီကန်အမျိုးသမီးအောက်လွှတ်တော်အမတ်အန်ဝန်ဂါတို့ကဧပြီလ16ရက်နေ့ကတင်သွင်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်စာဟိုင်းပါရှင်ဒီမိုကရေစီဖော်ဆောင်တဲ့အယတအစိုးရလက်ထက်စစ်ဆန့်ကျင်ရေးနဲ့တိုက်ပွဲတွေရရေးငြိမ်းချမ်းစွာဆန္ဒထုတ်ဖို့တောင်းဆိုသူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့နိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်ရကြတယ်လို့တရားစွဲခံလူငယ်တွေကပြောဆိုလိုက်ပါတယ်ပြည်သူတွေထိခိုက်နစ်နာနေရတဲ့ပြည်တွင်းစစ်မီးငြိမ်းဖို့ရခိုင်စစ်ရရေး7 July နေ့မှာတောင်းဆိုခဲ့တဲ့ကျောင်းသားတမကလူငယ်တွေကိုတရားစွဲဆိုတာအပါအဝင်ကချင်စစ်၈နှစ်ပြည့်ချိန်စစ်ရှောင်တွေရေးငြိမ်းချမ်းစွာတရုတ်ဖို့ဆန္ဒထုတ်ပေါ်ခဲ့ကြတဲ့ကချင်တိုင်းနာလူငယ်တွေကိုပါငြိမ်းစုစီပုံမှန်တွေနဲ့အတိတ်တရားဆွဲဆိုခဲ့တဲ့အပေါ်ဝေဖန်ပြောဆိုလိုက်တာပါတက်ကြွလှုပ်ရှားသူတွေရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ
်ပြီးခဲ့တဲ့7 July နေ့ကရန်ကုန်တက္ကသိုလ်ဝင်းတွင်ကျောင်းသားလူငယ်တွေစုဝေးချီတက်ခဲ့ကြပြီးတော့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ကျောင်းသားတမကတက္ကသအဆောက်အုံရဲ့ရှေ့မှာစုဝေးရောက်ရှိခြင်းလက်ရှိ NND အရသာဆိုရလက်ထက်ပြည်တွင်းစစ်အပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့နဲ့မြန်မာပြည်ရဲ့ပဂတိအခြေအနေတွေဟာအတော့ကိုဆိုးဝါးနေပြီလို့ထောက်ပြပြောဆိုခဲ့ကြတဲ့ကျောင်းသားတမကခေါင်းဆောင်၈ဦးကိုငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုလိုက်ပါတယ်။နေ့စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့လို့ဒီနှစ်2019ခုနှစ်မှာထူးထူးခြားခြားသူတို့ကိုကမာရွတ်ရဲစခန်းနဲ့လှိုင်းရဲစခန်းတာဝန်ရှိတဲ့သူတွေကအသီးသီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတမကဘဂတာနဲ့ဦးဝေစာသင်ကျောင်းတာဝန်ခံလည်းဖြစ်တဲ့ကိုမင်းသွေးတေကအခုလိုတုံသက်ပါတယ
်။တမီတက်တဲ့ဒီဆုံရှားမှုကိုနောက်နေ့ဒီမှာမလုံနိုင်အောင်ကျူးတွင်းတာမျိုးလူတစ်ချက်ယူဆတယ်။နောက်တစ်ခုကတော့ဒီနေ့7 July ပြင်ညာချက်ဒီမှာထူးခြားချက်အနေနဲ့အရင်နှစ်တည်းကတော့တာဂတာအဆောက်အဦပြန်စောက်ပြီးဟုတ်ကိစ္စ။နောက်ကျောင်းသားသမဂ္ဂတွေတရားဝင်ကြီးရှိခွင့်နေရို့ဒီ7 July ပြင်ညာချက်ဒီမှာကျောင်းသားသမဂ္ဂအကြီးကြီးရေးကြတယ်ပေါ့။ဒီနှစ်တော့ကျွန်တော်တို့ဒီရခိုင်မှာစစ်တပ်ကဒီရတားကြီးကိုဖမ်းဆီးတက်ဖြတ်နေတဲ့ကိစ္စဟိုတို့ကတော့ကိုယ်တိုင်ကျောင်းသားကိုအောင်တည်ကြည့်ရမှာကိုအဖေကိုဖမ်းလို့မမိလို့ပြန်ပြီးဆွဲသူကိုဖမ်းသွားတဲ့ကိစ္စကိုအဲ့ဒါတွေကိုလည်းစစ်တပ်ကရတန်းရက်ပြီးဖို့ဆိုတာမျိုးကျွန်တော်တို့ပါတယ်။နောက်ဒီကျောင်းပေါ်ဝင်လုံးလုံးတဲ့ကျောင်းသားတွေကိုခုခင်တဲ့ကိစ္စတွေကိုလည်းပြင်ဆင်ပေးဖို့ဆိုတဲ့ဟာမျိုးပါတယ်ပေါ့။ဆိုတော့ဒီနေ့ထူးခြားချက်ကတော့ကျောင်းသားသမဂ္ဂအကြီးကြီးကအဲ့ဒါကိုပဲဆောင်ပေးပြီးတော်တော်များများပြောကြပါတယ်။စစ်တပ်ကသူတို့ထိပါတဲ့အတွက်ဒီကိစ္စကိုဖိအားပေးပြီးတော့ကျွန်တော်တို့တရားစွဲခိုင်းတာလားဆိုတာလေအဲ့ဒါကျွန်တော်ယူဆချက်တစ်ခုပေါ့
ရဲစခန်းမှာအမှုသွားပြီးရင်ဆိုင်ခဲ့ကြတဲ့တရားစွဲခံကျောင်းသားတွေအနေနဲ့လာမယ့်ရုံချိန်ဒီမှာတော့သူတို့အတွက်ရှင့်နေမလို့ပဲကိုယ်တိုင်ပဲတရားရင်ဆိုင်သွားကြဖို့ဆုံးဖြတ်ထားကြတယ်လို့လည်းကိုမင်းသွေးသေးကပြောပါတယ
်ကျွန်တော်တို့စစ်ချက်ယူဖို့အတွက်ရဲစခန်းခဏလိုက်ခဲ့ပါပေါ့နော်အဲတယောက်ချင်းစီအိမ်ကိုလည်းခေါ်တယ်ခေါ်ပြီးတော့ကျွန်တော်ဟိုဟာရဲစခန်းစစ်ချက်သွားပြီးပြီးပြီးတဲ့အခါမှာတရားရုံးကျမှဟိုရင်ဆိုင်ရမှာဆို23ရက်နေ့တရားရုံးချိန်လိုက်တယ်ပေါ့အားလုံးလက်ရှိဆွဲထားတာ၈ယောက်ရှိတယ်ဒီတကတာအစူကကြတော့သူကတရားဖြူသွားနေပြီးတော့တကတာရင်မျိုးလာတဲ့အခါသူကလှိုင်းနေနေဖြစ်သွားတယ်ဆိုတော့လှိုင်းမျိုးနဲ့ရေစခန်းက၂ယောက်ဆွဲတယ်ကျန်တဲ့၆ယောက်ဘာကတာအစူကတော့၁ချောင်း၃ချောင်းလုံးကိုဆွဲတယ်ပေါ့တချောင်း၂ယောက်နဲ့ဘာသာ၁ချောင်းကဝင်းရင်ဖြိုးမှုနဲ့တူရလင်းနဲ့ကိုဆွဲထားတယ်မိသားစုပြင်ဆင်ရေးကော်မတီဆိုတော့အထက်ကမှဒီကကျောင်းသားကိုယ်စားလှယ်ပါတဲ့အဖွဲ့တွေကတော့မဲ့ EPG ကျောင်းနဲ့ကိုခံမင်းထက်ကိုဆွဲတယ်ပေါ့ဒီပိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂကျောင်းသားတွေကိုတော့ကျွန်တော်နဲ့ကိုဆိုင်ကူနဲ့ဆွဲထားတယ်ဒီနေ့မှအစီအစဉ်လုပ်တော့ဒီဒီတိုင်းတို့ကျောင်းသားသမဂ္ဂအခုတော့အစည်းအဝေးပါဆုံးဖြတ်ချက်ချတာကျွန်တော်တို့ရောဒီတရားရင်ဆိုင်ဖို့အတွက်ဟိုရှင်းနေမှာပဲဒီတိုင်းရင်ဆိုင်ဖို့နောက်ဆုံးမှာအမိန့်ချလာတဲ့ငွေတန်းသုံးဖို့ထောင်းတဲ့နှစ်ခုရွေးချယ်ခွင့်ချိုက်ရှိထောင်းတယ်လို့ပဲကျွန်တော်ဒီဥပဒေပုံမှောက်ဆန့်ကျင်တဲ့အနေနဲ့ရွေးချယ်ဖို့ဆိုတာဆုံးဖြတ်ချတာပါလေကြောက်ဟုတ
်တစ်ချိန်တည်းမှာပဲကချင်စစ်ရှင်းနေပြတဲ့အချိန်ကချင်ပြည်နယ်မြကြီးနားမြို့ပြည်သူရင်မြေမှာစစ်မီးတွေအများဆုံးရပ်ဖို့နဲ့ဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကချင်ပြည်နယ်မြကြီးနားမြို့ပြည်သူရင်မြေမှာငြင်းငြဲစွာတရုတ်ဖော်တင်ဆက်ခဲ့ကြတာကိုဦးဆောင်ခဲ့သူကချင်ငြင်းရဲလှူရှာသူလူငယ်အုပ်ဖြစ်တဲ့မဆိုင်နုပ
န်နဲ့ကိုပေါ်လူတို့ကိုလည်းယေရှုစီပုံမှန်နဲ့မြေကြီးနာယေစခန်ကတရားဆွဲဆိုခဲ့ပါတယ်။ခုလိုငြင်းငြင်းစွာလှုပ်ရှားသူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားဆွဲဆိုနေတာကတော့ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်မဖြစ်သင့်ဆုံးလုပ်ရဖြစ်တယ်လို့လည်းကချင်လူငယ်မဆိုင်လူပန်ကဝေဖန်ပြောဆိုပါတယ
်။အန်ဒီဆိုရဆက်လာခြင်းနောက်ပိုင်းမှာအငြင်းတန်းတရားဆွဲခံရတယ်ပေါ့နော်။အရင်ကတော့မှစစ်အနာရှင်စနစ်မှာတမတရားဆွဲပေးနေပြီးအယက်သားအစိုးရဆက်လာတဲ့အချိန်မှာတမတော်ကိုတရားဆွဲဖိုင်ပြီးကြရတယ်။ပြီးရန်ကုန်မလေးမှာဆင်းနေစားသူတွေဒီအက်တီဗစ်တွေကလည်းပေါ့နော်ဒီမှာစကောနေတဲ့တရားဆွဲရတယ်။ဆိုတော့ကဒီမိုကရေစီအစိုးရလို့ကြွေးကြော်နေပေမဲ့ဒီမိုကရေစီရဲ့တိုင်းလက္ခဏာတစ်ခုဖြစ်တဲ့ freedom of expression ကိုလေးစားမှုလိုက်နာမှုမရှိသေးနဲ့ဒီလိုအမြင့်ချုပ်ပြီးမှပေါ့နော်ဟိုလို့ဆောင်နေတဲ့အပိုင်းကတော့တော်တော်လေးဟိုဒီမိုကရေစီကိုမလိုလားတာကကျွန်တော်တို့ကသိသိမြင်ပါတယ်။ဒီအစိုးရဘက်ကနေလည်းfreedom of expression ကိုဒီလိုချုပ်ကိုမချတဲ့ခိုင်းချင်တာတော့ပေါ့နော်ပြည်သူရှိပြီးမလို့ဆောင်နေရတာပေါ့ဒါကျွန်တော်တို့ကတော့ဒီအင်တာမီပါတယ်ပေါ့နော
်အခုလိုမျိုးနိုင်ငံသားတို့ရဲ့အခြေခံဒီမိုကရေစီခွင့်ရေးတွေကိုထိပါစေမဲ့ဥပဒေပုံမှားတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဥပဒေပညာရှင်တွေနဲ့နိုင်ငံသားခွင့်ရေးလှုပ်ရှားသူတွေဘက်ကဒီဇိုင်းမတ်မတ်ဝေဖန်ထောက်ပြနေချိန်မှာပဲပြည်ထောင်စုလွှတ်တော်တွေမှာတထောင်ရှိအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ကိုယ်စားလှယ်တွေဘက်ကကြိုးပမ်းဆောင်ရွက်နေချိန်လည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ပြတော်တာပါရှင်တောသားရှင်များရှင်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူပေါင်းကော်မတီရဲ့ပြင်ဆင်ဖြစ်ဆွဲပဲဖြစ်မယ်ဆိုတဲ့အစဉ်ခါစားပါအချက်တွေထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စင်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နေကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တက်မတော်ရာကိုစလဲရရဲ့သဘောတူညီချက်မပါဝင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တမရတော်လွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကပြည်တော်စုလွှတ်တော်ကိုယ်စားလှယ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်တော်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3800ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာဓုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်ဟုတ်ကဲ့အဲ့ဒါမှာကျန်တဲ့အချက်တွေမှာဟိုသဘောထားမတိုက်ဆိုင်ဘူးဒီလွှတ်တော်မှာဖြစ်တော့ရေကောက်ဝင်းနဲ့တက်လာတဲ့လွှတ်တော်တွေမှာပဲဖြစ်ပြီးပေါ့နော်အဲ့ဒီမှာကျန်တဲ့ပုံကိုယ်တွေအားလည်းအဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်တုန်းကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်တို့ထင်
ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်436ခါကွေးမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှား436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ်
။ NLD ဘက်ကပြင်ချင်တာကပုံမှား436ကကြီးကိုလွတ်တော်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့3-2ပုံကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပအောင်။အဲနောက်တစ်ခါခါခွေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါခွေးကိုကျတော့ NLD ဘက်ကဟာရင်ပြောမှာနော်။3-2ပုံနဲ့ပြင်ရမယ်။အဲ့တော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူး။အရင်85ရာခိုင်နှုန်းကျော်ကို3-2ပုံပေါ့69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့။ရခိုင်ဘက်ကကျတော့သူကအဲ့436ကကြီးကိုကိုယ်စားလှယ်3-2ပုံနဲ့ပြင်ဖို့သဘောတူတယ်။နောက်ဥမာခါခွေးကိုကြတော့ကိုယ်စလေတွေရဲ့90ခိုင်နှုန်းကျော်နဲ့သဘောတူဟု
တ်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တမရတာလွှတ်တော်ကိုယ်စလေတွေရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်အခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကဖွဲ့စည်းပုံလမ်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တမရတာတွေသဘောတူမှညမှာနော်အဲ့တော့တမရဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတို့လည်းကြားမှာတမရဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်ခဲတော့ရှိလာနိုင်တာပေါ့နော် DVD ပေါ်မှာတော့ဟုတ်
ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဒီကြီးဆုံးကတော့ဟိုကခန်းစင်းက436ပေါ့ဗျာဒီကောင်လေးဖြစ်လို့ကျွန်တော်တို့လည်း3ပုံလောက်ပုံလို့ပြင်ထားပါတယ်။ပြီးတော့လူထုဆန္ဒမှာလည်းမေးပေးနိုင်သူမဟုတ်ဘဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ကျော်ပေါ့ကျွန်တော်တို့ပြင်ထားပါတယ်။သူ့အမူရင်းကတော့နေပြည်တော်သူဆိုတော့ဘလို့မှမဖြစ်နိုင်ပေတာပုံမှန်တော့မှ
တိုင်းငါလုံးမကုန်းဆယ်ရခိုင်နှုံးလုံးမေးခဲ့တာကိုအဲ့ဒီကုန်းဆယ်ငါရခိုင်နှုံးမဟုတ်ပဲနဲ့သုံးပုံဘုံလောက်ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ်ခက်ခဲတာလည်းမဟုတ်အနေတော်လောက်နဲ့ပြင်ဆင်လို့ရမှာကိုဒါတော့တမလောက်ပေါ်မှာလည်းမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါင်း50အနေထားတိုက်ပြင်းနေထားဖို့တော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းနဲ့ဆွေးနွေးနိုင်ဖွယ်ရှိတဲ့တင်ပြချက်တစ်ခုကတော့တမရော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယအကြိမ်လွှတ်တော်တက်တန်းမှာတမရော်သားပါဝင်မှုကို15ရာခိုင်နှုန်းစတုဒ္ဒအကြိမ်မှာ30ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ9ရာခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်ခွင့်တိုင်းသားလူမျိုးတွေရဲ့ရပိုင်ခွင့်စတာတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်
ကိုမိုးစောတင်ပြတော်တာပါရှင်ခုတော့နိုင်ငံတကာဆောင်းပါးသဘုတ်တင်ပြပါောင်းမယ်အမေရိကန်ရဲ့နျူကလ িয়ার ရေးထိတ်တက်ရင်ဆိုင်ရမှာအီရန်အနေနဲ့စိတ်တက်ပိုင်းဆိုင်ရာအရာအနိုင်ရနေပြီဖြစ်ကြောင်းအီရန်ကကြေညာလိုက်ပါတယ်အမေရိကန်အနေနဲ့ယူရေနီယံတန့်စင်တဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်အပေါ်ပိုးပြီးတော့တင်းကျပ်တဲ့အရေးယူတန်းခါပိတ်ဆို့မှုတွေလုပ်ဖို့နိုင်ငံတကာရဲ့ထောက်ခံမှုမရခဲ့တဲ့အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကအီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်တာပါတချိန်ထဲမှာပဲအမေရိကန်သမ္မတထရမ့်ဟာအရင်သမ္မတဟောင်းဘရက်အိုဘားမားကိုမလိုမုန်းထားစိတ်နဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဆွနှုတ်လိုက်တာဖြစ်တဲ့အကြောင်းဗြိတိရှသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဆလာတီစာဟုတ်တင်ပြထားတာကိုကိုငင်းချန်းကတင်ပြထားပါတယ်
။အီရန်နိုင်ငံမြောက်ပိုင်းရှီဗန်မြို့မှာတနင်္ဂနွေနေ့ကပြောကြားတဲ့မိန့်ခွန်းမှာအမေရိကန်ရဲ့အီရန်ပေါ်ဖိအားပေးမှုတွေဟာကြာဆုံးခဲ့ပြီလို့အီရန်သမ္မတဟာဆန်ရိုဟာနီကလူထုကိုပြောဆိုခဲ့ပါတယ်
။ဂျာရဟာမစီ
ပြီးခဲ့တဲ့ဆယ်လလတွင်အမေရိကန်ဒီဘယ်လန်းကိုရွေ့ရေးလူမှုရေးနီလာမဲ့ဖြစ်ဖြစ်နိုင်ငံရေးဤဥပဒေဤပဲဖြစ်ဖြစ်သူတို့ရှုံးနေခဲ့ပါပြီ
ပြီးခဲ့တဲ့အပတ်တွင်2015သဘောတူညီချက်ထဲသဘောတူထားတဲ့နျူကလ িয়ার ပမာဏထက်ကျော်လွန်ခဲ့ပြီဖြစ်တဲ့အကြောင်းအီရန်တာဝန်ရှိသူတွေကကြေညာခဲ့တဲ့နောက်အမေရိကန်အစိုးရဟာနောက်ထပ်ပိတ်ဆို့မှုတွေလုပ်ဖို့မဟာမိတ်တွေကိုတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကအမေရိကန်အစိုးရဟာဒီသဘောတူညီချက်ကိုဆွန့်လွတ်ပြီးအီရန်ပေါ်စီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့တာပါယူရေနီယံတန့်စင်မှုအစီအစဉ်ဟာဘယ်နိုင်ငံတကာဥပဒေကိုမှချိုးဖောက်တာမဟုတ်ဘူးလို့အီရန်အစိုးရတာဝန်ရှိသူတဦးဖြစ်တဲ့ကာဇန်ဂါရစ်အဘာဒီကပြောပါတယ
် You know that the issue of enrichment
ယူရေနီယံတန့်စင်တဲ့ကိစ္စကနျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ထဲမှာမတားမြစ်ထားပါဘူးနျူကလ িয়ার မပြန့်ပွားရေးစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတိုင်းရဲ့လုံပိုင်ခွင့်ဖြစ်တယ်လို့အီရန်ရဲ့အခွင့်အရေးလည်းဖြစ်ပါတယ်ကျွန်တော်တို့လုပ်နေတာကလည်း IAEA ရဲ့စောင့်ကြည့်မှုအောက်မှာပွင့်ပွင့်လင်းလင်းလုပ်နေတာဖြစ်ပါတယ်သူတို့စစ်စေးအဖွဲ့ဝင်တွေလာပြီးလှုပ်ရှားမှုတိုင်းကိုစောင့်ကြည့်နေရပါကျွန်တော်တို့မှာဖုံးထားစရာဘာမှမရှိပါဘူ
းပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အီရန်ကလည်းနိုင်ငံတကာရေနံတင်သင်းမောတွေဖျက်ဆီးသွားလာနေတဲ့ပါရှန်ပင်လယ်ကွေ့ကိုပိတ်ဖို့ကြိုးစားပါတယ်ပြီးခဲ့တဲ့အပတ်ကဗြိတိရှရေနံတင်သင်းမောကိုအီရန်သင်းမော၃စင်းကတားဆီးဖို့ကြိုးစားခဲ့ပြီးဗြိတိန်ရေတပ်စစ်သင်းမောကဝင်ရောက်ကယ်ဆယ်ခဲ့ရပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျမ်မရီဟန့်ကအခုလိုပြောပါတယ်
We are constantly monitoring the security.
ကျွန်တော်တို့လုံခြုံရေးအတွက်အမြဲစောင့်ကြည့်နေပြီးတော့ဗြိတိသင်္ဘောတွေတွာလာရေးလုံခြုံစေဖို့လုံခြုံရေးအစီအမံတွေအမြဲလှုပ်ဆောင်ထားပါတယ်
။အဲ့ဒီဒေသကဖျက်ဆီးသွားလာနေတဲ့ရေနံတင်သင်္ဘောတွေအတွက်စစ်တပ်အဆောင်ရှောက်ပေးဖို့စဉ်းစားနေကြောင်းအမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။အင်အားပြတဲ့အနေနဲ့ပင်လယ်ကွေ့မှာတာဝန်ထမ်းဆောင်ဖို့ရောက်နေတဲ့ Harbor Ferry စစ်သင်္ဘောပေါ်ကိုထောက်ပံ့ပစ္စည်းတွေပို့ဆောင်ပြတဲ့စစ်စင်ရေးဗီဒီယိုကိုပင်တဂွန်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကိုထပ်ပြီးတင်းမာစေတဲ့အကြောင်းကလည်းအမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်ကြီးကင်ဒါရော့ရဲ့လန်ဒန်ကိုပို့တဲ့အစ်စ်ထပ်ပြီးပေါက်ကြားလာတဲ့ကြေးနှံကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဗြိတိန်သတင်းမီဒီယာတွေကပုံနှိပ်ဖော်ပြခဲ့ပါတယ်။ဒီထဲမှာဖော်ပြထားတာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအကြောင်းပြချက်မဲမဲရရမရှိဘဲအရင်သမ္မတဘာရက်အိုဘားမားကိုမနာလိုမုန်းထားစိတ်နဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဆွန့်လွတ်ခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။အရင်ဘက်ကပေါက်ကြားခဲ့တဲ့ကြေးနှံ့တွေအရဒေါ်ရော့ကထရမ့်အစိုးရဟာအရေးချင်းမရှိပဲကတောင်းကနှင်းတွေဖြစ်နေတယ်လို့ရေးသားခဲ့ပြီးသူလည်းယာရုကနှုတ်ထွက်သွားခဲ့တာပါအစ်စ်ထပ်ပြီးပေါက်ကြားလာတဲ့ကြေးနှံ့တွေအရအီရန်နျူကလ িয়ার သဘောတူညီချက်ကထရမ့်အစိုးရနှုတ်ထွက်သွားတာဟာတန်တမန်ရေးအရဖျက်ဆီးမှုဖြစ်တယ်လို့ရေးသားခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25နဲ့30နှစ်အပြင်လိုင်းလက်မီတာ190တို့ကနေည10နှစ်အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
မေဂန်ပြည်တော်စုနယ်ကြားထင်းသိမ်းစခန်းတွေမှာရွှေပြောင်းလာသူတွေကိုထိန်းသိမ်းထားတဲ့ခြေနေတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆိုရဒွေမာရောအတိုက်ခံဒီမိုကရက်တွေနဲ့ပါဗဟိုရာကွဲလွဲမှုတွေရှိနေပါလေ။နယ်ကြားဒေသခြေနေနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ပြစ်တင်ဝေဖန်နေကြတာပါ။တက်ဆက်စ်ပြည်နယ်ကထိန်းသိမ်းစခန်းကိုအမေရိကန်ဒုသမ္မတမိုက်ပန့်စ်တွားရောက်တဲ့ဗီဒီယိုထွက်လာပြီးအငင်းပွားစရာတွေလည်းပေါ်ပေါက်နေပါလေ။ဒုသမ္မတမိုက်ပန့်စ်ကအခုလိုပြောပါလေ
။ I knew we would see a system.
ဒီလိုတွေပြစ်တိတ်ကြက်မဲ့စနစ်တစ်ခုကိုတွေ့ရလိမ့်မယ်ဆိုတာကျွန်တော်သိပါတယ်။တိတ်ကိုလွန်လွန်ကဲကဲအခြေအနေပါ
။ထိန်းသိမ်းစခန်းတွေမှာမိလာစနစ်မလွန်လောက်ဘူးဆိုတဲ့မီဒီယာတွေရဲ့ရေးသားချက်တွေကပုံကြီးချဲ့လွန်းနေဆိုပြီးသမ္မတထရန့်ကတင်းကုန်တွေနေက Twitter လူမှုကွန်ရက်မှာရေးပါတယ်။ထိန်းသိမ်းစခန်းတွေမှာလူတွေပြစ်တိတ်ကြက်နေပြီမဲ့တန့်ရှင်းပါတယ်လို့သူကဆိုပါတယ်။ဒုသမ္မတမိုက်ပန့်စ်နဲ့တက်ဆက်စ်ပြည်နယ်မက်ကလန်မြို့ထိန်းသိမ်းစခန်းကိုလိုက်သွားခဲ့တဲ့ Washington Post သတင်းစာဆရာJosh Dorsey ကတော့ Twitter လူမှုကွန်ရက်ကနေဓာတ်ပုံတချို့တင်ခဲ့ပါတယ်။တန်စကားတွေတစ်ဖက်ကကွန်ကရစ်ခင်းတွေပေါ်မှာလူ384ယောက်အိတ်နေတာကိုတွေ့ခဲ့တယ်ဆိုပြီးရေးသားပါတယ်။တချို့ကအစားအသောက်ပေးဖို့၊သွားလိုက်တံပေးဖို့တောင်းနေကြပြီးအခြေအနေအရသိကိုဆိုတယ်လို့သူကဆိုပါတယ်။တချို့လူတွေကဆိုရင်သူတို့ရေမချိုးရတာ10ရက်ရက်20လောက်ရှိနေပြီဆိုပြီးပြောပြခဲ့တယ်လို့ Twitter မှာရေးခဲ့တာပါ။နိုင်ငံသားစီစီရေးနဲ့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးခန်ကူစီနယ်လီကတော့လွှတ်တော်ကလုံလောက်တဲ့ငွေကြေးချမပေးတဲ့အတွက်ဒီထိန်းသိမ်းစခန်းတွေဟာလူအများအများကိုလက်ခံထားဖို့မလွယ်ဘူးဆိုပြီး ABC ရုပ်သံကိုပြောပါလေ
That's a reality of facilities not designed to handle the swamping at the border.
ဒီထိန်းသိမ်းစခန်းတွေကနေကြားမှာလူတွေအုံနဲ့ကျင်းနဲ့ရောက်လာတာကိုလက်ခံထားနိုင်တဲ့အနေအထားနဲ့စောင့်ထားတာမဟုတ်ပါဘူးအခု၄လအတွင်းထိန်းသိမ်းရတဲ့လူရေအတွက်ကတသိန်းကျော်ရှိပါတယ
် When Congress provides the professionals at the border what they need
လူတော်အနေနဲ့နေကြားမှာတာဝန်ယူရတဲ့အရာရှိတွေလိုအပ်တာကိုဖြည့်ဆည်းပေးရင်တော့အောင်မြင်အောင်ဆောင်ရွက်နိုင်ပါလိမ့်မယ်။အောင်မြင်အောင်ဆိုတာကလူတွေပြည့်တိတ်ကြက်နေတဲ့အခြေအနေမျိုးမဖြစ်အောင်ပါ
။ဒီမိုကရက်မတ်လက်ဆန်ဒရီယာအော့ဂါစီယိုဂေါ့ဒက်စ်ကတော့သမ္မတထရန့်ဆိုရကြောင်းထိန်းသိမ်းစခန်းတွေရဲ့အခြေအနေပိုဆိုးနေတာလို့ဝေဖန်ပါတယ
် It is unnecessary to have a policy to detain innocent women and families.
ဘဒုကိုမှအန်ဒီရဲ့မပေးတဲ့အပြစ်မဲ့အမျိုးသမီးတွေနဲ့မိသားစုတွေကိုဖမ်းဆီးဖို့မူဝါဒမရှိသင့်ပါဘူး။သူတို့ဟာအမေရိကန်ပြည်အောင်စုအတွင်းမှာခိုလုံခွင့်ရဖို့အတွက်တရားဝင်လျှောက်ထားကြတဲ့သူတွေပါ
။ Republican အောက်လွှတ်တော်အမတ် Debbie Lasco ကတော့ဒီမိုကရက်တွေဟာအခြေအနေကိုဖြေရှင်းနေအောင်ကူညီတာမျိုးမဟုတ်ဘဲနိုင်ငံရေးကစားဖို့ပဲကြည့်နေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ
်။ In some of my Democrat colleagues' worlds they seem to think
တချို့ဒီမိုကရက်မိတ်ဆွေတွေကသူတို့ကဘာထဲမှာပဲနေနေပြီးနေသားမှာရွှေ့ပြောင်းလာသူတွေထောင်ထဲချီရောက်လာနေတာကဘလို့မှထင်မထားပဲရုပ်ပြက်ရောက်လာတာဆိုပြီးတော့ထင်နေတဲ့ပုံမှာပဲလူမှုကြီးကြပ်ရေးပြပြပြောင်းလဲဖို့ Republican တွေရော Democrat တချို့ကရောနှစ်နဲ့ချီပြောဆိုနေကြတာကိုမသိလိုက်တဲ့ပုံရှိပါတယ်
။အမေရိကန်ပြည်ထောင်စုတွေကိုဝင်လာတဲ့ရွှေပြောင်းလာသူတွေနေသွားအောင်လူမှုကြီးကြပ်ရေးဆိုင်ရာအားနည်းချက်ပြုပြင်သင့်တာတွေကိုလွှတ်တော်အနေနဲ့ပြင်ပေးဖို့သမ္မတထရန့်ဆိုရရရှိတွေကတောင်းဆိုနေကြကြောင်းပါခင်ဗျာ။
မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာ။ဒီရိုက်တိုက်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါရစေ။ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုတ်လိုက်ဆိုသလိုပဲအဖမ်းခံနေရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်။ဒါကိုကြည်ကြည်အဖြစ်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူတန်းစားတွေအတွက်ခဏအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်။အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြပြီးပြပကိုအလုတ်ထွက်လုနေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုံသမားအဖွဲ့ရုံးကမဲဆောက်ရုံတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုံသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနယ်ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုင်းပေါ်မှာရောက်နေပါပြီ။ဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်။ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးသွားပါမယ်။အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေဟုတ်ကဲ့ဒီတလနှစ်လအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းချင်းပြောပြပေးလို့ရမလားခင်ဗျာ
အော်ကျွန်တော်ဒလန်ဒီရဲ့တရင်ချက်တွေရသလိုရှိရင်ဇူလိုင်လနဲ့အခုဇွန်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲအလေစတိုက်စုလိုပဲထိုင်းနိုင်ငံတောင်ပိုင်းမှာဒီမြန်မာနိုင်ငံသားတွေပေါ့နော်တရားမဝင်နိုင်ငံသားတွေကိုဆန်းစည်းတာတွေအလားစတိုက်စုလိုပဲကြားနေရပါတယ်ဆိုတော့ကြတော့ကျွန်တော်တို့အခုနောက်ဆုံးသိရတဲ့အခြေအနေရသလိုရှိရင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြောကြားထားလာသလိုရှိရင်ဒီတစ်နှစ်ထဲမှာကိုပဲဒီ9000ကျော်လောက်ကိုဖမ်းမိရယ်ဒီနှစ်လတွန်းတွန်းမှာပဲအချိန်20လောက်ဒီလိုဒီပုံကူးတာတွေဟာတရားမဝင်ရောက်လာတာတွေကိုဖမ်းဆီးအရေးယူရတယ်လို့ပြောသိရပါတယ်ဗျာအဲ့ဒါသိရှိတယ်ဟေးအခုကာလမှာပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီ9000ပိုင်းထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှိရင်2018မှာလည်းသူတို့ဒီတန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဘက်တန်းဗီဇာတန်စတဲ့တန်းတူအောင်လည်းကလာတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကို fancy ရဲ့ဒီ operation တွေရှိတဲ့တဲ့လာလာလေးတွေရှိပါတယ်2018ခုနှစ်ဒီဥစားလာဂျူလိုင်လတွေထဲမှာလည်းဒီလို fancy တာတွေနေရင်းဒေသကိုပြန်ပို့တဲ့ကြပ်ဘူးခံတဲ့အလို့သမားတွေရှိခဲ့ပါလေကြ
။ဟုတ်ကဲ့ခင်ဗျာ။
ဟုတ်ကဲ့ပါ
။ဟုတ်ကဲ့။ဒါဟိုကျွန်တော်တို့တရားဝင်စာအုပ်နဲ့ဟို MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလို့သမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းတရားမဝင်ရလဲနော်။ခမန်းကြီး။
ဟုတ်ကဲ့ခင်ဗျာ။ခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းတုန်းကထိုင်းအလို့သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာထိုင်းနိုင်ငံအတွင်းထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့ဟိုလာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးသန်းကျော်ရှိတယ်လို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်တို့မြန်မာရှူဆောင်အလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်ပန်းခွဲကျော်နဲ့သုံးသန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံရှိတယ်အလုပ်သမားတွေလည်းလောက်ကင်နေရာမျိုးကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအချင်းမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါတယ်ခင်ဗျာဦးရဲနိုင်ဝင်းလေလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းရေဟိုဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုသမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဗကုတန်းဒေသကြီးလွတ်တော်မှာအလုသမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စီးပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြပမှာထွက်ပြီးအလို့လောက်ကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံနေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောအုံမှုကြောပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေနောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲနောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလို့လောက်နေကြတာပဲဆိုတော့ရွှေပြောင်းလုံသမားဘွားတွေနဲ့သူတို့လည်းလောက်နေကြရတာပဲဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ တန်အင်းဒီနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဖွင့်ကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝန်ကြီးဟိုအလုတ်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလားမြန်မာနိုင်ငံသားအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလုတ်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလောကလာကနေရတယ်ပါဒီနှစ်ခုတုန်းကတော့ဆက်ဆက်ပါတယ်ဟိုဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်ဂျင်နီအစိုးရလက်ထက်မှာဒါစမှုဆောင်နေမှာဆိုသူ CMB လို့ပေါ့အထက်ကျုပ်လုပ်ငန်းလေးမှာဆိုရင်ဒါအလုတ်ကံတို့၅သိန်းလောက်တို့ဖန်တီးပေးနိုင်တယ်ပေါ့။ဒါပေမဲ့လို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်။ဖြစ်ရခြင်းအကြောင်းအရတော့ပါလို့ဆိုတော့တိုင်းပြည်ရဲ့တကယ်ဟိုလေယာဉ်ကြီးလေယာဉ်ပြဿနာပေါ့။လေယာဉ်လုံးပြဿနာကိုအဲကျွန်တော်မဖြေရှင်းပေးနိုင်ဘူး။လေသမားတွေပုံပုံဆင်းရဲလာတယ်။အကြက်တွေထိုက်လာတယ်။အဲ့ဒီကနေပြီးတော့အလုံးလက်မဲ့တွေအများကြီးဖြစ်ပေါ်လာတယ်ပေါ့။အခါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိစက်မှုဆောင်တွေမှာအလုံးအများဆုံးပေးနေတာကမိန်းကလေးလုံးသမားတွေကိုဖြစ်ပြီးတော့ဒီလိုလာလို့ဒါကြီးအများအားဖြင့်အလုတ်ကင်မရှိကြတော့အဲဒါအဲ့ကကြတော့ဒီလူငယ်တွေရဲ့ဒီကအများအားဖြင့်တော့ဒီပြပကိုဆွတ်လုတ်ခြင်းတဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်တဲ့မျိုးရောတရားမဝင်တဲ့မျိုးရောပြပမှုတွေကအများကြီးဖြစ်နေကြတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဟိုဥယျာဉ်တိုင်းမှာတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့အလုတ်သမားအရေးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကုတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုတ်ကင်ဟိုပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကင်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမှာပေါ်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ရှက်စရာကောင်းတယ်အမှန်မှန်ကတော့ရှက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲနိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရတော့သူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့သူတို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်တဲ့နေရာမှာလည်းတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျသူတို့ရေမှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကန်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကန်တွေဖန်တီးပေးတဲ့နေရာမှာလည်းပါဆိုဒီအလုတ်သမားကြီးရဲ့တကယ်လိုအပ်ချက်အခန်းကဏ္ဍပေါ့နော်လုတ်ခါတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်လေးနဲ့ဥပဒေနဲ့ညီရရှိအောင်တို့အကောင့်တွေမဖော်နိုင်ဘူးဒါကဟိုတစ်ခါတော့ဒီပြည်လေးမှာအလုတ်ကန်တွေရတယ်ဆိုရင်တော့မလုတ်သမားတွေကကျေနပ်နေတာမဟုတ်ဘူးစားရတော့ရေးအစင်မပြေဘူးလေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ခါတော့တိတိတရတိုးတက်မလာဘူးတစ်ခါကလူနေမှုစိတ်ကြီးတက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲဖြစ်နေတာကဘာလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်အဲ့တော့လေဆိုတော့ဒီကိစ္စကဟိုပြောမယ်ဆိုရင်ဒီနာဝတာနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုံနံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာယင်းနှုံနံမှုနဲ့ဒီပေါ်ပေါက်လာမယ်တန်းတဲ့ချီရဲ့ချီရဲ့ဒီအလုတ်သမားတွေအခန်းကဏ္ဍကိုဆက်မစင်ပါဘူးအဲ့ဒီပြဿနာမှာဒီလုပ်ငန်းဝင်တွေကဒီရှင်းပြလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီကကြီးလက်ပြီးတက်လာတဲ့လုပ်သမားတွေစုံတယ်လို့ကြားတယ်လို့တက်ရတဲ့ဟိုဒီစက်မှုဆောင်တွေရဲ့ဒီတကယ်တူးတော်လိုနေရာမျိုးတွေမှာစင်ရတဲ့ရက်ွက်တွေမှာဖြစ်လို့နေရတယ်အဲ့တော့တို့တွေရင်းပြီးရဆိုအစင်ပြီးစားရတော့ရအစင်ပြီးတော့အင်းသေးကြီးကအဲ့တော့အဆောင်သေးကြီးကမြင့်တက်တယ်ကျမ်းမာရေးစောင့်ရှောက်မှုတွေကမရှိဘူးเนาะအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဟိုဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်တဲ့ပြဿနာတွေကဆက်လက်ဖြစ်ပေါ်နေမှာဖြစ်ပေါ်နေတဲ့ဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကျတော့ပါလေဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါလေ။အဲကြောင့်ပေါ့ပါဆိုတော့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမဟုတ်ချင်တော့ဘူး။ဒါလည်းဆိုတော့ဟို၄နှစ်လောက်လည်းဒီလောက်ပဲ၁၀နှစ်လောက်လည်းဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်။အဲတစ်ဖက်ကပါလဲဆိုတော့ကြည့်ရင်သူ့ဘဝပိုတိုးတက်မလား။အခုဒီဘက်မှာဆိုပိုဆိုးတာကအသက်၂၅နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်။အဲ့တော့ဒီလိုတော့ဘာအာမခံကြမှာမရှိဘူး။ဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခိုင်မာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောပြနေတယ
်။ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှာတော့စိုးရိမ်နေကြတဲ့လူတွေကပါဆိုအလုတ်လုံနိုင်တဲ့သမျှအလုတ်လုံကြဖို့သူတို့က ဒီမှာတူပါပေါ့တက်လိုက်တုံတုံလှုပ်ပေးနေတာဟိုဒီဘက်ကအဆိုးရတွေကတော့အဲ့ဒါတော့ကွာခြားမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနိုင်ဘုံဆိုတော့ဟိုတစ်ခုနဲ့တစ်ခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှောက်နှံမှုရှိလို့အလောက်ကိုင်းမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုကိုအဆိုးရကလည်းဒီဟိုပေါ့ SME တွေကိုကိုနိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလောက်ကိုင်းဖန်တီးရေးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါလားခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
ဟုတ်ရှိပါရှာဆရာကျွန်တော်တို့ကလေကျွန်တော်တို့ကတော့လက်တွေ့အခြေအနေပြောရရင်ကျွန်တော်တို့ကတော့တောင်းတာဆိုတော့လေလေသမားယာသမားတွေဆိုတော့လုံသမားရေလေသမားရေရှိတဲ့အဲမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေဟိုကျွန်တော်တို့လေသမားတွေကဟိုကျွန်တော်တို့ယာဒီတိုင်းမှာဟိုလုံငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကျွန်တော်တို့ဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတယ်ကျွန်တော်တို့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒီကြတော့ကျွန်တော်တို့အလုံသမားတွေကအခုတော့လဲမရရတော့ဘူးဟိုအဲ့လိုအစာရှိတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုံသမားလူကန်စားအလုံးမရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဟောပေါ့ဝင်ငွေကိုရတာတယ်ဆိုတဲ့နိုင်ငံကြီးအင်ဂျင်နိုင်ငံတွေကိုတော့ကြလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလုံးရှင်အလုံသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်ပြီးတဲ့လောက်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ဟောပေါ့ဟိုလုံသမားတွေကိုနိုင်ငံခြားမထွက်စီခြင်းကိုပြီမှာကျွန်တော်တို့အခြေခံလျှက်စစ်မှုတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးအဆင်ပြေလိမ့်မယ်လို့ထင်နေကြာဦးဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကဟိုလုံသမားတွေကျွန်တော်မြန်မာနိုင်ငံအခြေခံဟိုစင်သားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်တော့စက်ယုံလုံယုံကြီးလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်ကျွန်တော်တို့လုံသမားတွေလည်းမိသားစုနဲ့ဥမကွဲတိုင်းနဲ့ပြည့်နေရထိုင်ရဆက်ပြေးမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုချစ်မြင့်ဆွေးနွေးတဲ့အကြောင်းအရာကျွန်တော်တို့ပြီးရင်ဆက်ပြီးတော့ဆွေးနွေးကြပါမယ်လောလောဆယ်တော့ကျွန်တော်ဟိုကိုတိလက်မှုကိုလေလိုက်မှာဖိတ်ခေါ်ကြပါမယ်ခင်ဗျာကိုတိလက်မှုရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ကိုတိလက်မှုဆွေးနွေးပါဘ
ာလဲဒီမမကြီးဟာဒီတော့
ကိုတိလက်မှုကဖုန်းလိုက်မကောင်းမှုဖြစ်နေတယ်ခင်ဗျာကျွန်တော်တို့ပြီးရင်ပြန်ပြီးတော့ခေါ်ဖို့စူးစမ်းကြည့်ပါမယ်အခုဟိုကိုတိလက်မှုဆွေးနွေးတာတွေကျွန်တော်တို့မကြားရဘူးဖြစ်နေလို့ပါနော်ဆိုတော့ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ်ဦးအစိုးရဦးချစ်ကိုချစ်မြင့်ပြောထားတဲ့ကိစ္စပေါ့နော်ဒီကျွန်တော်တို့လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုသမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာဆယ်ရန်တရားတွေဝင်လာတော့သူတို့အလုလုဖို့လို့ဟိုပေါ့လို့အကနဲသွားတာအပဝင်ပေါ့လို့ဖို့နေရဟိုအလုလုဖို့အခွင့်အရေးနဲသွားတာပေါ့နော်နောက်တခြားလေသမားတွေဘက်ကပြန်ပြောတာလဲလေယာမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မို့ဟိုကိုရဲနိုင်ဝင်ဘလို့လေ့လာမိတော့ဒီဟုတ်လေယာကဏ္ဍကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ
။ဟုတ်ကဲ့။အဲဒီကတော့ဒီဟိုလေယာကဏ္ဍရဲ့ဒီပါလေဟိုပြဿနာကဟိုပါလဲဆိုလို့ရှိရင်ကျွန်တော်တို့သင်္မာပြဿနာပေါ့ဗျာ။သင်္မာပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်။ဒီကတော့ဒီလေယာဆိုင်ဆံမှုနဲ့ပတ်သက်ပြီးတော့ဒီကြပြည်ရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခံရမှာမရှိဘူး။အဲဒါမှမဟုတ်ဒီနေ့ချိန်ကြီးဒီဒီရာတိပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူး။နောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါကိုလည်းကျွန်တော်မဖြေရှင်းနိုင်ဘူး။အဲ့ဒါကတော့ဒီနေ့ဈေးမတည်နေတဲ့ကတ္တနာဈေးပတ်ကတ္တနာပေါ့။နောက်ဤပညာဒီကတ္တနာ၄ရပ်ကိုတို့ပမှန်ကမ်းမဖြည့်ချင်နိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းခွင့်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းခွင့်ရလေသမားလိုအပ်ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ဆိုင်ရင်ဟိုလိုအပ်က1ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တည်လို့မရဘူးနော်။နောက်တစ်ခါဒီလေယာသမားတွေအနေနဲ့ကဒီအဖက်ကဘာလဲဆိုတော့ဆေးရန်လေယာတွေဓာတ်မြေဩဇာလိုပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဒီတီးရဲ့ကတ္တနာရင်ဆိုင်နေရပါလေဆိုတော့ဒီတရားစုတွေနေနေရမှာလေလောကဒီအုပ်ထားတဲ့ကုမ္ပဏီတွေဆက်ပြတ်ချင်တဲ့ဟာတွေရင်ဆိုင်နေရတယ်အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေယာမားတွေအတွက်ကအတွက်ကတော့ဒီကျွေးမိပြီးတဲ့ကတ္တနာလေယာမီကတ္တနာဈေးကွက်ကတ္တနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတယ်လိုက်ပြီးစင်ရမွေးတည်လာတာအဲ့ဒီမှာကျတော့နိုင်ငံသားသမီးတွေအပါအဝင်သူတို့ပါဝင်ရပါလေဆိုတော့အချို့လေယာလုပ်ငန်းမှာလုပ်နေတဲ့လူသမားတွေကလေယာလုပ်ငန်းကိုသူတို့လုပ်ကြရတက်လာတယ်ဒီကမှလည်းသွားတော့ကျွန်တော်ပြောတယ်တကယ်တော့လုပ်ငန်းပေးနိုင်တာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပေးနိုင်တယ်ယောက်ျားလေးအများကြီးကြတော့မပေးနိုင်ကြဘူးเนาะအဲဟိုအဲ့တော့ဘာလဲဆိုတော့ဒီပြည်သားကိုဆွတ်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့အဲ့တော့နေရာမျိုးဖွင့်ပြောရေးလက်ဒီလိုပဲဟို
တကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မှာတပ်တနာတွေမဖြစ်ချင်းနိုင်ဘူးတို့ဒီစင်းရဲပွဲတူပြည်တနာကိုကျွန်တော်မဖြစ်ချင်းနိုင်ဘူး။တစ်ဆက်တည်းကတော့ပူဇော်ဝင်နိုင်ပြောကြလို့ပဲ SME ကိစ္စလည်းဒီလိုပဲ။တကယ်တမ်းကျတော့နိုင်ငံတကာယင်းနှိမ့်ညံမှုတွေဖိတ်ကျော်နေတယ်လို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒီရင်းလုပ်ငန်းရှင်တွေပြန်ပြိုးလာအောင်တကယ်ကအစိုးရပန့်ပိုးနိုင်တယ်လားဆိုတော့လေမလုပ်နိုင်ဘူး။ဟိုနိုင်ငံတကာချီးမြှင့်တွေပေါ့ဗျာ။ဂျာကာလိုချီးမြှင့်တွေရပါလေ။ချီးမြှင့်ကအတူကပုံရတတ်တမ900ခန့်လုံးပဲရှိတယ်။ဒါပေမဲ့လို့တကယ်လုပ်ငန်းရှင်လေးတွေပြန်ချီးတဲ့အခါကျတော့ तू က700ခန့်လုံးအောင်ချီးတယ်။ဒါတော့အလွယ်တကူမရဘူးပေါ့။အဲ့တော့အဲ့လိုလုပ်ငန်းရှင်လေးတွေမဖွင့်လို့လာတာလေအလုပ်ကင်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကပါပါတယ
်။ဟုတ်ကဲ့။ဟိုရန်နိုင်ဝင်ကျေးဇူးတင်ပါတယ်။အခုကျွန်တော်သောရရှင်နေဝင်ပြီးတော့ဟိုစာနဲ့ရေးပြီးဆွေးနွေးထားတာကိုလည်းကျွန်တော်တို့ဟိုဖတ်ပြချင်ပါတယ်။မနားလောင်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ပထမဆုံးအကောင့်ကတော့အောင်သူရာဆိုတဲ့သူပါကမ္ဘာအမွေဆုံးနိုင်ငံမှာဖွံ့ဖြိုးနေတဲ့နိုင်ငံတွေလောက်လစာမှမပေးနိုင်တာတွားကြမှာပဲလေတဲ့နိုင်ငံခြားတွေလိုလစာပေးလဲလုပ်ငန်းရှင်တွေပြုတ်မှာပေါ့အကောင့်ဆုံးကတွားမဲ့သူတွေကိုအစိုးရကကူညီပြီးတက်ဆိုင်ရာတန်အမတ်တွေကကာကွယ်ပေးစေချင်တာပါပဲတဲ့အရင်ခေတ်တွေကတော့တချို့တန်ရုံတွေမှာအခွန်ဆောင်ရမ်းမတပါမိသည့်ကိစ္စမှဆောင်ရမ်းမပေးပါလို့ရေးထားခဲ့ကြဘူးတယ်လို့ဆိုထားပါတယ်ရှင်။နောက်အကောင့်ပိုင်ရှင်တစ်ယောက်ကတော့ပီတာကိုကိုလို့ခေါ်ပါတယ်။ကျွန်တော်တို့နိုင်ငံမှာတဲ့စင်ကာပူဝန်ကြီးချုပ်လီကွမ်ယူလိုလူမျိုးရှိနေရင်တောင်တိုးတက်ပြောင်းလဲမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ငြိမ်းချမ်းရေးကိစ္စ2008ဥပဒေပြင်ဆင်ရေးအဓိကကျတဲ့အချက်တွေပြင်ဆင်ချင်သူတွေစ조사လိုက်လုပ်နေပေမဲ့ဖြက်စီးရဖြက်စီးကြောင်လိုက်လုပ်နေတဲ့လူတစုရှိနေတဲ့ရွေးတဲ့ကျွန်တော်တို့နိုင်ငံသားတွေသူများနိုင်ငံကနေကျွန်ဘွားကလွတ်မြောက်နိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်ရှင်။ကြံတဲ့သူနောက်ဆုံးတယောက်ကတော့ကြော်စရာဆိုတဲ့သူပါ VOA, BBC, RFA စတဲ့မီဒီယာသမားဆိုသူတွေက NLD ကိုတဖက်သက်လော်ပေးခဲ့ကြလို့အခု NLD အနိုင်ရနေပြီးအစိုးရဖြစ်နေပြီးပြည်သူတွေဘာကောင်းစားတယ်လဲဘာတွေပိုကောင်းလာတယ်လဲဘာကဏ္ဍတွေမှာတိုးတက်ပြောင်းလဲလာတယ်လဲတအားအိမ်ပြန်ချင်ပြီဆိုတဲ့နိုင်ငံခြားရောက်မြန်မာတွေကိုလည်းသနာပါတယ်အခုမြန်မာပြည်မှာမြန်မာလူလတ်ပိုင်းတွေမရှိတော့ဘူးတဲ့အဖို့အဖွားနဲ့တက်ကြီးရွယ်ဦးတွေပေါ်ကျနေတဲ့တောနယ်တွေမှာတွားကြည့်ကြပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့အတူအခုဖတ်သွားတဲ့ကွန်မန်နီယာဆောဆောကျွန်တော်တို့ဆွေးနွေးသွားတာတွေနဲ့ဒိုက်ရိုက်ကိုတက်ဆိုင်နေတဲ့ဟာတွေလည်းဖြစ်ပါတယ်။နောက်ဟိုအကောင့်ပိုင်ရှင်ဦးစိုးရဲဆိုတဲ့သူကတော့နိုင်ငံခြားချင်းနေမြို့နာမှုအလုံးအရင်ဝင်ရောက်မလာသေးလို့ပါတဲ့ဒါကလည်းအကြောင်းအမျိုးကြောင့်အဲ့ဒီကလာမှအဆင်ပြေမယ်။အင်းဒီချင်းထိုင်းဗီယက်နမ်တို့ကိုနမူနာယူကြည့်ကြပါတဲ့သူတို့လည်းဘာမှတတ်တာမဟုတ်ပါဘူးတဲ့နောက်တယောက်ကတော့မျက်နှိုးမောင်ဆိုတဲ့သူပါဘာမှမပြောင်းလဲသေးဘူးဗျာတဲ့အခြေခံလူတန်းစားတွေဘဝအခုရေချင်မတော့ရရင်တောင်ရေတွင်းလေးတော့မြင်ကျင်တာပေါ့ဗျာတဲ့အခုတော့အမတ်တွေလကကောင်းတာပဲမြင်နေကြရပါတယ်တဲ့ဆိုပြီးဆွေးနွေးထားပါတယ်ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျ
ာဟုတ်ကဲ့မိုးကျော်ကြီးအဲ့ဒီတော့အခုထိုင်းမှာဟိုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေဟာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာဆိုတော့သူတို့အရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးအခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟုတ်ပဲနေစွန်နေပြားတွေကအစလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျာဆိုတော့ဆိုလို့ချင်တာကတော့ဗျာဟိုထမ်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့အကူအညီလောက်ဆောင်ပေးနေတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေအနေနဲ့ကတော့တိုင်းနိုင်ငံထဲမှာရှိတဲ့အတိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြောင်ပေါ့နော်စာဆောင်တွေဂျာနယ်တွေတင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်နောက်ကူညီလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်စားဝင်တွေထဲမှာဟာလောကကပြည်ထနာတွေအလုပ်ရှင်အလုပ်သမားပြည်ထနာတွေဖြစ်လာရင်တိုင်းဥပဒေကတိုင်းနိုင်ငံကိုဆောင်ရွက်ပေးတာတွေရှိတယ်ဒီလိုကြတော့စောလုံးကမီးတဲ့မိဘကိုဖျားလို့ဆိုလို့ရှိရင်ဒိုင်းနိုင်ငံအတွင်းမှာရှိခဲ့အရွှေကြောင်းရောက်ရှိလာတဲ့မြန်မာရွှေကြောင်းလူသမားတွေကတော့ဒေတာအနှံ့ပြီးပြရတယ်ဒါပေမဲ့လို့ဒိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းလည်းဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုံနိုင်ငံတွေနဲ့အလူထားနေတွေမရှိဘူးဒုက္ခရောက်နေတာတွေရှိတယ်လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့အခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့အခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟာနောက်နှစ်ယောက်သုံးယောက်လောက်ရှိတယ်။တကယ်ရှိနေတဲ့လုပ်သားအင်အားရှိနေတဲ့ခါကျတော့သူကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပူးပေါင်းဆောင်ရွက်တဲ့လူတို့မမြင်လေးတာအခြေခံဟာတစ်ချက်တွေ့ရတယ်။တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်တို့ထိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်၈နှစ်အလုပ်ချိန်လုပ်လို့တယ်ဆိုလို့ရှိရင်သူက310ပတ်ရမှာပေါ့နော်။ဘဏ်ကို310ရမယ်။ဒါပေမဲ့လို့ဒီစေုံမောင်၄00လောက်ရှိတဲ့လုံုံမောင်၄00လောက်ရှိတဲ့လက်ဆောက်ဒေတာတွေနဲ့မှာပဲဟလာဒီအများဆုံးရတာက200
နေရအစိတ်တရား90ရာနေပြီးတော့နေရအစိတ်အများဆုံးတော့ပဲရတယ်၃၀၁၀ရတဲ့စိတ်ယုံတွေကလက်ချိုးယူလို့ရစိတ်ယုံတွေတော့ပဲရှိတယ်ဘာလို့ဒီချင်းမျိုးတွေရှိတယ်လေရန်ငွေချင်းတွေကလည်းစောတော့တူတူကျမ်းမိုင်နဲ့ညီမြတဲ့ဟာလားတကယ်ကောင်းမွန်တဲ့လုံစုံနဲ့ဟာထိခိုက်မှုရင်းရဲ့နေပြီးကင်းစင်းတဲ့အခြေအနေမျိုးတွေမရှိဘူးဆိုတာကျွန်တော်တွေ့ရတယ်ပြီးပြီဆိုရင်အလုံးအားလည်းရက်ဒီသူတို့ရဲ့ရပိုင်ဝင်အခွင့်အရေးတွေကလည်းအပြည့်အဝမရဘူးဆိုရရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့အခါမှာလည်းကျွန်တော်မြန်မာအဲဒီကြောင့်မြန်မာလူသမားတွေအနေနဲ့ကတကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်ကြီးရဲ့စိန်ခေါ်မှုတွေဥရိယာစိန်ခေါ်မှုတွေအများကြီးရှိပါတယ်။ဒီအဲမှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရနေပေါ်လို့ရှိပြီးအင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်။အဲဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့အဲ့တော့နိုင်ငံသဘောတူဆိုင်ရာနဲ့ရောက်လာတဲ့ MOU လူသားတွေရှိပြီ။ဒီ MOU လူသားတွေမှာလည်းသက်သေလာလေးစေကုန်ချက်ပြီးစောတော့ကျွန်တော်ပြောထားတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ချုပ်ခဲ့တဲ့လုပ်ငန်းဝင်တွေမှာမလုပ်တိုင်ရတယ်နဲ့အခြားလုပ်ငန်းဝင်တွေကိုရောက်သွားတာတွေရှိရဲ။ပြီးရင်ဒုက္ခတွေ
ဒ
ါသာတွေအပြည့်အဝမရတာတွေရှိရဲ
။ဒီ
လိုမျိုးတွေရှိပါတယ်ဗျ။
ဟုတ်ကဲ့။ကိုမကျေးဇူးတင်ပါတယ်။ကိုရဲနဲ့ဝင်ကျွန်တော်တလဲလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်။နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဟိုဒီပြဿနာကြီးကအမတန်ကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုသမားပြဿနာအခုလိုမျိုးပြည်ပကိုအလုသမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတက်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုကန်ဖန်တီးပေးနိုင်အောင်ဗာများအစိုးရအနေနဲ့လုပ်ပေးတယ်လို့အကြံပေးချင်ပါလား
သူများက SME တွေကိုတစ်ခါအားပေးဖို့လိုတယ်လို့တကယ်လည်းဒါဖိနမင်းအကောင့်နဲ့ပေါ်ပေးဖို့လိုတယ်နိုင်ငံတကာယင်းနှိမ့်နှံမှုတွေဖိတ်ခေါ်မှုနဲ့အတူဒီအလုတ်ကန်ကြီးရလာတဲ့အချိန်မှာဒီအလုတ်သမားတွေအတွက်ထိုက်ကြံတဲ့အခွင့်အရေးတွေပေါ့ဒီလိုထိုက်ကြံတဲ့လုခလာစားကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့အတွက်အနာဂတ်ဘဝအာမခံရဲ့ကြည့်ရတာတွေကိုအကောင့်တွေပေါ်ပေးမယ်ဆိုရင်တော့ဒါကရော့ကျသွားတယ်တစ်ခါကတော့အလုတ်ရှင်တဲ့အလုတ်သမားဒီပြဿနာတွေကိုအစိုးရကဒါကဖြန့်ပြေတဲ့ပုံစံမဟုတ်ဘူးနဲ့သူကိုယ်တည်းကငူဝါဒချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်လုပ်သမားတက်တာချောင်းကြီးလုပ်ငန်းတွေတစ်ခါကအကောင့်တွေပေါ်ပေးဖို့လိုတယ်လူတိုင်းမှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်ပေါ်လာနိုင်တယ်
ဟုတ်ကဲ့ကိုမိုးကျော်နောက်ဆုံးကျွန်တော်တို့စက္ကန့်20လောက်ဟိုထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်အစိုးရဒါမှမဟုတ်လေထိုင်းမှာရှိနေတဲ့တန်ယုံကနေပြီးတော့ဗာများလုတ်ပေးစီခြင်းပါတယ်တစ်ချက်လောက်နှစ်ချက်လောက်ကလေးကျွန်တော်ခက်မြန်မြန်လေးပြောပြပါဦ
းဒီပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပတွေထွက်ခွာသွားတဲ့အလုပ်သမားတွေအတွက်ဆိုလို့ရှိရင်လက်ခံတဲ့နိုင်ငံတွေပေါ့ကျွန်တော်နိုင်ငံတွေပြုနေတဲ့လက်ခံတဲ့နိုင်ငံတွေရဲ့ဟာဒီနိုင်ငံခြားသားအလုပ်သမားအဲ့ဒီကိုစီမံဆောင်နေတဲ့ဥပဒေတွေ policy တွေအဲ့ဒါတွေကိုတခြားပထမဦးဆုံးပြီးလို့တယ်ပြီးလို့ရှိလို့ရှိရင်တရားဝင်မှုဆန်ရရလောနိုင်ငံလေးကနေပြီးထွက်ခွာပြီးလွတ်လွတ်တဲ့လူသားတွေကိုတကယ်ပဲဟလာဒီကောင်းမွန်တဲ့လုပ်ငန်းဝင်တွေရောက်ပြီးတော့ကြတော့ပြေချာပဲဟလာဒီလောကကနေပြီးွားရတဲ့အခြေအနေမျိုးကြီးဖြစ်ဖို့ဆိုလို့ရှိရင်တော့ပြောတဲ့ agency တွေပေါ့နော
်ဝန်ကြီး
တွေကြီးတဲ့ agency
တွေဖြတ်ပေးပါဟု
တ်ကဲ့ဒီပုံမှုရှိလာတဲ့အခါကျတော့အဲ့ဒီလူရဲ့လုံထုံးလုံးမိုင်းနဲ့ကိစ္စတွေရှိလာတဲ့အခါဆိုလို့ရှိရင်လူသားလူဒီလူသားတွေကပြပောက်ရောက်ပေမဲ့လို့သူစောတော့တရားဝင်မှုထောက်ထားရေလိုရတာပြူပြီးကုန်ကြလာတယ်။ဒါပြီးပြီဆိုရှင်လုပ်ငန်းဝင်တွေကစောတော့ကျွန်တော်ပြောသလိုပဲသူတို့ပထမမူလကမြန်မာနိုင်ငံထဲမှာဆောက်ချုပ်ခဲ့
တယ်။ဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
။လုပ်ငန်းဝင်တွေလူစားတွေအမျိုးတွေမှာမရောက်ရှိပဲနဲ့အခြားလုပ်ငန်းဝင်တွေထဲမှာမတက်မတာနဲ့လုပ်ငန်းဆောင်ရွက်နေရတယ်ရှိတယ်။ဒီပြဿနာတွေကလည်းမိမိလူဝါရှိနေပါတယ်ဆိုင်နိုင်ငံတွေထဲမှာလည်
းဟုတ်ကဲ့ကိုမကျော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အချိန်ဟာတစ်လောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူး။အပဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ထို့သူမဆုံမနဲ့အတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့တာပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါဦ
း။အမေရိကန်လွှတ်တော်အမှတ်400ကိုလူမျိုးရေးခွဲခြားတဲ့သဘောဆန္ဒနဲ့မျက်ချက်ပေးခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကတော့သူကလူမျိုးရေးခွဲခြားမှုအစွဲရှိသူမဟုတ်တဲ့ကြောင်းကောက်ွယ်ပြောဆိုလိုက်ပါတယ်။လွှတ်တော်အမှတ်အမျိုးသမီး၄ဦးပေါ်မှာသမ္မတရဲ့မျက်ချက်ပေးပြောဆိုခဲ့တဲ့ပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီကနေ့မျက်ခွဲကိုရှင်းနေကြမှာပဲသမ္မတကကောက်ွယ်ပြောဆိုလိုက်တာပါ။ရှေ့လာထဲမှာအမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲဆေးရေးလေ့ကျင့်မဲ့စီစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထည့်ရတဲ့အကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။ဆေးရေးလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဖိကရနေတဲ့စင်ကူကထိပ်သီးဆွေးဝဲသဘောတူညီချက်ကိုချုပ်ဖောက်ရောက်တယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကပြောခဲ့တာပါ။အမေရိကန်နဲ့ဆွေးနွေးညီနိုင်မှုအီရန်နိုင်ငံကဆန္ဒရှိပေမဲ့အီရန်ပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့လိုတယ်လို့နိုင်ငံရေးဝန်ကြီးကပြောဆိုလိုက်ပါတယ်။
တရင်ချင်းချက်ကိုကောင်းလုံးပြညာပေးခဲ့တာပါရှင်။ဒီညအတွက်ထုတ်လုပ်သူကတော့မဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citric Flinklin ဖြစ်ပါတယ်။ VOA American အတန်းရမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီလိုင်းဒိုမီတာ32 kHz 6335လိုင်းဒိုမီတာ40 kHz 9480လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလံမီတာ190 kHz 5905ရောကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းသူပဲကျေးဇူးတင်ပါတယ်။ကျွန်မအနန္ဒလောပါ
This program has come to you from the Voice of America, Washington.